လက်တလောတွေ့ကြုံနေရတဲ့နိုင်ငံတကာအရေးတွေကိုလာမယ့်3နှစ်တာကာလအတွင်းမှာသမရဥဝင်းမြင့်ရဲ့အစိုးရအဖွဲ့အသစ်အနည်းနဲ့ဘလို့ကင်တွယ်ဖြစ်ရှင်းမလဲဆိုတာလူအများစိတ်ဝင်စားနေကြပါတယ်။အစိုးရရဲ့နိုင်ငံတကာဆက်ဆံရေးတန်ခင်းတမန်ခင်းတွေကိုကင်တွယ်ဖြစ်ရှင်းရမှာကျွမ်းကျင်သူတွေနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားတယ်လို့နိုင်ငံရေးလေ့လာသူတချို့ကသုံးသပ်ထားပါတယ်။ဒီအကြောင်းကို VOA သတင်းတောက်ကိုစောထက်ကတင်ပြထားပါတယ်ရှင်။
NLD အစိုးရဖြတ်တန်းခဲ့တဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့နိုင်ငံတကာဆက်ဆံရေးကဏ္ဍတွေကိုပြန်လည်သုံးသပ်သင့်ပြီးပြုပြင်ပြောင်းလဲမှုတွေလိုအပ်နေတယ်လို့မြန်မာနိုင်ငံရဲ့လေးလာသူတချို့ကသုံးသပ်ကြပါတယ်။အထူးသဖြင့် NLD အစိုးရလက်ထက်မှာအမေရိကန်အပါဝင်နောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအားနည်းနေရကလည်းရခိုင်ရေးကိစ္စတွေကအကြောင်းရင်းအများကြီးတွေကအချက်တစ်ချက်ဖြစ်ပါတယ်။အစိုးရဖွဲ့အနေနဲ့နိုင်ငံတကာဆက်ဆံရေးအပိုင်းမှာကျွမ်းကျင်တကြွသူတွေနဲ့ပြုပြင်ပြောင်းလဲသင့်တယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုပြောပြပါတယ်
။ကျွန်တော်မြင်တာတော့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံတကာဆက်ဆံရေးဟာဟိုအစိုးရတည်းရဲ့နှစ်နှစ်သက်တမ်းမှာအင်မတန်မှဟိုဆိုးဝါးတဲ့အနေအထားမှာရှိနေတယ်လို့အခြေပုံရသုံးသပ်လို့ရတယ်။အဲဒီအခါကျတော့လာမယ့်3နှစ်ဒီသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့လေဟိုပြန်ပြီးတော့ဆက်စစ်သုံးသပ်မှုတွေလုပ်ဖို့လိုအပ်တယ်လို့မြင်တယ်။နိုင်ငံကဆက်ဆံရေးနဲ့ပတ်သက်ရင်အဓိကပေါ့လေတိုက်စစ်မှုတွေလို့ပြောလို့ရတယ်။အမတ်ကြီးတွေနေရမှာနိုင်ငံရေးအရနိုင်ငံကဆက်ဆံရေးအရစွမ်းဆောင်ရည်ရှိတဲ့ပုံကူမျိုးတွေကိုအစားထိုးခံထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်။လက်ရှိအခြေအနေမှာတမတ်ကြီးတွေရဲ့၃ပုံ၂ပုံလောက်ဟာတမတော်ငိမ့်သားအရာရှိကြီးတွေဖြစ်နေတာကိုတွေ့ရတယ်။အဲ့ဒီအခြေအနေကိုလည်းပြုပြင်ပြောင်းလဲပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
။အစိုးရအနေနဲ့အင်အားကြီးနိုင်ငံနှစ်ခုကြားမှာရှိနေတဲ့အခြေအနေပေါ်မူတည်ပြီးနိုင်ငံတကာဆက်ဆံရေးမှာထိန်းကျောင်းကစားသွားနိုင်လိမ့်မယ်လို့အများစုကယုံကြည်ထားကြပါတယ်။ဒရင်းသာဆရာတဦးဖြစ်တဲ့ဥတ္တရာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။ဟောပြနေတဲ့ဆိုတော့နောက်နိုင်ငံတွေနဲ့ကိုအင်ဂျင်နီယာတွေကိုချိုင်းနိုင်ငံကိုမိကျုံချက်ကဘာမှပြရအင်ဂျင်နီယာတွေကိုကျန်ချိုင်းနိုင်ငံတွေကိုထုတ်ပြလို့မရအောင်ဒါကိုအင်ဂျင်နီယာဆိုတာဟိုပုံမိတ်တော့ပြရဖြစ်နေပြီ။ဆိုတော့အဲ့ဒီပြည်ပြောင်းပေါ့ဘယ်နဲ့လုပ်လို့ကစားနေတယ်လို့ရှိပါ
လွတ်တော်နှစ်ရက်မှာရှိရဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့လည်းနိုင်ငံကြားရေးဝန်ကြီးဌာနရဲ့လုပ်ငန်းစဉ်တွေကိုစောင့်ကြည့်ထိန်းကျောင်းဖို့လိုအပ်နေတယ်လို့လေးလာသုံးသပ်သူတွေကပြောပါရယ်။အရှေ့အောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့32ချိန်မြောက်ထိပ်သီးအစည်းအဝေးပွဲကိုလည်းစင်ကာပူနိုင်ငံမှာ EP လာတဲ့ကျင်းပသွားဖို့ရှိနေပါရယ်။ဒီအစည်းအဝေးကိုသမ္မတဦးဝင်းမြင့်ဒါမှမဟုတ်ရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မလားဆိုတာကိုတော့နိုင်ငံရေးအတိုင်ဝန်ကစိတ်ဝင်စားနေကြပါရယ်။